လူထောင်ငန်းသေဆုံးခဲ့ရတဲ့ယူကရိန်းရှိချန်တိုက်ပွဲတွေအဆုံးတတ်နိုင်မှုပြစ်ခတ်ရေးဆေးသဘောတူညီချက်ရဖို့အတွက်ဘယ်လာရုစ်မှာယူကရိန်း၊ရုရှား၊ဂျာမနီနဲ့ပြင်သစ်ခေါင်းဆောင်တွေမယက်မနာဆွေးနွေးခဲ့ကြပါတယ်။ဘယ်လာရုစ်နိုင်ငံမင်းစ်မြို့တော်မှာတညလုံးမယက်မနာ16နာရီကြာပြုလုပ်ခဲ့တဲ့ဆွေးနွေးပွဲရလဒ်အနေနဲ့လာမယ့်ဖေဖော်ဝါရီလ15ရက်နေ့ကစပြီးတော့ပြစ်ခတ်ရေးဆေးကြမယ်ဆိုပြီးကြေညာချက်ထွက်လာပါတယ်။ပရိကဒေသမှာဒီလက်နက်ကြီးတွေကိုပြန်ရုပ်သိမ်းဖို့ပါဝင်အဓိကအရေးကြီးတဲ့အချက်တွေပေါ်မှာသဘောတူညီချက်တွေရခဲ့ကြတယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ရုရှားလိုလာတဲ့သဘုံတွေကလည်းဒီသဘောတူညီချက်ကိုလက်ခံသဘောတူကြတယ်လို့သိရပါတယ်။ဒါပေမဲ့လည်းမကြေလည်မှုတွေကြန့်ရှိနေသေးတယ်လို့စစ်နေပွဲတယောက်လာသူအားလုံးကပြောနေပါတယ်။ဂျမန်ဝန်ကြီးချုပ်အန်ကယ်လာ မာကာကတော့သူတို့အနေနဲ့ထင်အောင်ထင်မှားဖြစ်စရာဘာမှမရှိဘူး။လုပ်စရာတွေကိုအတော်များများကြန့်ရှိနေသေးတယ်လို့ဆိုပါတယ်။စနေဝဲတွင်မှာတော်လေးကိုပြင်းပြင်းထန်ထန်ဆွေးနွေးခဲ့ရတယ်လို့ပဲရုရှားစကားပြောဖြစ်တဲ့ယူကရိန်းရှိချမ်းဒေသကိုပိုင်အုပ်ချုပ်မှုအတွက်သဘောတူညီချက်တစုံတရာဘာမှရမထားခဲ့ဘူးလို့ယူကရိန်းသမ္မတပက်ထရိုပါရိုရှန်ကိုကပြောပါတယ်။စနေနေ့ကနေပြီးတော့တရုတ်နိုင်ငံထိလုပ်ခဲ့ရတဲ့ဆွေးနွေးပွဲကနေအဓိကရလာတဲ့အချက်ကတော့ချင်းချက်ဘာမှမထားဘဲနဲ့အထူးထူးအပြစ်ခတ်ရက်စဲထားဖို့ဖြစ်တယ်လို့မစ္စတာပါရိုရှန်ကပြောပါတယ်။ယူကရိန်းဆူရနဲ့ရုရှားလိုလာတဲ့ခွဲထွက်ရေးသဘောတူညီချက်မှာဆယ်လကြာတိုက်ပွဲကြောင့်လူပေါင်း9400ကျော်သေဆုံးခဲ့ရတယ်လို့ထောင်ကနန်းထိခိုက်ဒဏ်ရာရမှုရှိခဲ့ပါတယ်ခင်ဗျ။